မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်နိုဝင်ဘာလ23ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြမစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေခရိုင်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့ဆုမြတ်မောင်ပါရှင်ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ40ကျော်သွားပါပြီအာဆီယံဥက္ကဋ္ဌကျင်းညာချက်မူကြမ်းတဲ့မှာရခိုင်ပြည်နယ်ကဆိုးွားတဲ့ရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအရေးယူဖို့လို့တောင်းဆိုထားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အချင်းညာပေးပါမယ
်ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူ့ခွင့်ရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းပြည်ဂုဏ်သိက္ခာကိုထိခိုက်စေတဲ့လောက်ရက်အဖြစ်ပြောဆိုခဲ့ပါတယ်
ဒီစိတ်ဒီပြန်လေးရုပ်သိမ်းနေဒေါ်ဆန်းစုကြည်တူတည်းရဲ့ပုံကိုယ်ရေးသိက္ခာထိခိုက်မှာပေါ့ပေါ့ဒီမိုကရေစီရေးမှာပါဝင်နေကြတဲ့နော်ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်နေရောပြည်သူအားလုံးရဲ့ဂုဏ်သိက္ခာဟုတ်ပါညှို့နှောင်းအောင်လုပ်လို့ဖြစ်မယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဥမျိုးညွန့်ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူနားဆင်ရမှာက RCSS ကငင်းငင်းလုပ်ငန်းစဉ်တွေကိုအစိုးရတက်မတော်နဲ့သာတည်ထောင်ဆွေးနွေးသွားမယ်အကြောင်းAmerican သုတေသနအဖွဲ့တစ်ခုကမြောက်ကိုရီးယားနိုင်ငံတွင်းကပယ်တင်းတပ်ဒုံးကျည်တွေထားတဲ့နေရာပေါင်း73ခုထက်မနည်းကိုရှာဖွေဖော်ထုတ်လိုက်တဲ့အကြောင်းစရဲသတင်းလွှာရေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအချိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မိကြောင်သေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။ဒါဟာပြည်내သမိုင်းမှာအဆိုးဆုံးဒီလူသေးဆုံးမှုအများဆုံးမိလောင်ကျွမ်းမှုဖြစ်ပါတယ်မိစတဲ့လောင်ကျွမ်းခဲ့တာ၄ရက်အကြာမှာ Paradise မြို့မှာဆိုရင်တစ်မျိုးလုံးနီးပါးမိလောင်ပြကြခဲ့ပြီးတော့သေသလားရှင်သလားမသိရသူကလည်းရရှိရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ပြည်내တောင်ပိုင်းကမိလောင်ကျွမ်းမှုနှစ်ခုမှလည်းလူ၂ယောက်သေဆုံးခဲ့ပါတယ်ကယ်လီဖိုးနီးယားပြည်내ထဲမှာဒီလူပေါင်း300,000လောက်မိဘလွတ်ရာပြောင်းရွှေ့နေရပါတယ်၆တွေးတဲ့အခြေအနေနဲ့လေတိုက်နှုံးပြင်းထန်တာကြောင့်အချိန်ပြင်းပြင်းနဲ့ကူးဆက်လောင်ကျွမ်းနေတဲ့မိကြီးတွေကိုဟာဒီ2000ကီလိုမီတာ1000ကျော်အကျယ်အဝန်းလောက်မိလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ပြည်내အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းကဒီအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးကူညီကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရစီကအတုံးစိတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်내ကမိလောင်ကျွမ်းမှုဟာကြီးမားတဲ့သဘာဝဘေးကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေညပိုင်းကကြေညာခဲ့ပြီးတော့မိဘဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာငွေသုံးဆွဲခွင့်ပေးလိုက်ပါတယ်
။ American တပ်တန်းဝဲရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့တပတ်နီးပါးအချိန်ယူခဲ့ရတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Arizona ပြည်နယ်မှာအတိုက်အခံ Democrat Party ကနောက်ထပ်အထက်လွှတ်တော်အမတ်တနေရာတည်တည်လေးကန့်နိုင်လိုက်ပါတယ်။ဒီဘက်မှာ6ရက်မှာကျင်းပခဲ့တဲ့ဒီရွေးကောက်ပွဲနဲ့နိုင်ငံနောက်ပိုင်း Arizona ပြည်နယ်မှာဆိုရ Republican ပါတီကကြီးစိုးလာခဲ့တဲ့အထက်လွှတ်တော်အမတ်နေရာအတွက် Democrat Party ကCarsten Cinema က200ခန်းတို့အသားနဲ့ကတ်နိုင်လိုက်တာမို့မနေ့ကတ်နိုင်လိုက်တယ်လို့မနေ့နောက်ပိုင်းကကြေညာလိုက်ပါတယ်။ရှုံးနေခဲ့တဲ့ဆိုရ Republican Party ကအမတ်လောင်း Martha McSally အနေနဲ့လည်းသူ့ပြိုင်ဘက် Cinema ကိုအခုလိုသူ့ပြိုင်ဘက် Cinema ကအခုလိုကတ်နိုင်သွားတာကိုလက်ခံကုန်ပြူလိုက်ပြီးရှေ့မှာလည်းအောင်မြင်မှုတွေဆက်စကူးနိုင်ပါစေလို့ဆုမွန်ကောင်းပါတောင်းပေးလိုက်ပါတယ်။ Arizona ပြည်နယ်ထက်လွှတ်တော်မတ်နေရာကနေအများကြီးတော်မဲ့အရင် Republican အမတ်Jeff Flake နေရာအတွက်အခုလိုအစားထိုးအနိုင်ရလိုက်တဲ့ cinema ဟာ Arizona ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးလွှတ်တော်မှလည်းထူးထူးခြားခြားဖြစ်လာမှာပါအခုတက်တမ်းဘောရွေးကောက်ပွဲတပတ်ခန့်ကြာလာတဲ့အထိအထက်လွှတ်တော်မှနေရာအတွက်ရလဒ်မထုတ်ပြန်နိုင်သေးတဲ့နောက်ပြည်နယ်ကခုရှိပါသေးတယ်အဲ့ဒီထက်က Mississippi ပြည်နယ်အတွက်တကြောပြန်ရွေးကောက်ပွဲကို November 29ရက်နေ့မှာကျင်းပရမှာဖြစ်ပါတယ်အခုလိုအချိန်မှာ American ပြည်သူများစိတ်ဝင်စားနေတာကတော့ရလဒ်မထွက်သေးတဲ့နောက်တစ်နေရာဖြစ်ပြီးမဲပြန်လည်ရွေးကောက်မှုတွေဆက်လုပ်နေရသေးတဲ့ Florida ပြည်နယ်အထက်လွှတ်တော်မှနေရာပါမနေ့ကထီတော့ Republican Party အမတ်လောင်း Rick Scott ကမဲ1500နဲ့ရှေ့ကတည်နေပါတယ်။ဒါအပြင်ဒီ Florida ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက် Republican Party ကလက်ရှိအောက်လွှတ်တော်အမတ် Ron DeSantis ကပြည်နယ်မြို့တော် Tennessee မြို့တော်ဝင် Democrat ကိုယ်စားလှယ်လောင်းထက်မဲရည်အတွက်3,400လောက်အသာစီးရနေပါတယ်ခင်ဗျ။
American ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုကိုဖြည့်ဆင်းနိုင်ဖို့အကောင်းဆုံးကနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ American ဒုသမ္မတ Mike Pence ကပြောကြားလိုက်ပါတယ်။ American ကုန်ပစ္စည်းနဲ့ဝန်ဆောင်မှုကဂျပန်ဈေးကွက်ထဲမှာမျှတစွာရှင်ပြိုင်နိုင်ဖို့အတွက်အတားအဆီးတွေမကြာခဏကြုံရတယ်လို့တိုကျိုမြို့တော်မှာဒီဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုသမ္မတ Pence ကပြောကြားခဲ့ပါတယ်။ လွတ်လပ်မျှတပြီးတော့ညီများတဲ့အခွင့်အလှမ်းအတွက်အကောင်းဆုံးကနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နဲ့ကုန်သွယ်မှုမှာဂျပန်ကဒေါ်လာ60ချောက်ဆက်9ဘီလီယံကုန်သွယ်ရေးပုံဝေပြနေတဲ့အပေါ်မှာတမနာဒေါ်နယ်ထရမ့်ကဆော့ဒကတက်ခဲ့တယ်လို့နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရေးကိုအမေရိကန်ကဝန်ကြီးချုပ်အာဘေးကိုဖိအားပေးခဲ့ပါတယ်။
မြောက်ကိုရီးယားနျူကလီးယားအစီအစဉ်အဆုံးသတ်ရေးအမေရိကန်ရဲ့ဂျပန်ပူးပေါင်းအထောက်အကူရေးကိစ္စတွေကိုလည်းသူ့အနေနဲ့ဆွေးနွေးဖို့စိတ်အားထက်သန်တယ်လို့အမေရိကန်ဒုသမ္မတကပြောပါတယ်။ဒုသမ္မတပန်ချီရဲ့ဒီအာရှဒေသခရီးစဉ်မှာဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးဝက်တက်ဖို့အင်္ဂါနေ့ညပိုင်းကစင်ကာပူနိုင်ငံကို ကျွန်တော်တို့ကိုတူကောက်ခေါ်တဲ့မာဗျူအနဲ့နိုင်ငံတကာလိုက်လိုက်ထဏာကကောင်းကင်ချိုတူတပ်ပေါ်တွင်မြောက်ကိုရီးယားကနေထွက်ပြေးလာသူတွေနဲ့အမေရိကန်ထောက်လိုင်းနဲ့အစိုးရအရာရှိတွေကမေးထားတာတွေကိုအခြေခံပြီးအခုလိုတုံးသက်ချက်ဆွဲနိုင်တာလို့အစီရင်ခံစာထုတ်ပြီးပြောလိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့အစိုးရဖွဲ့မှုတဲ့ဒီ
CSIS အဖွဲ့အစီရင်ခံစာထဲမှာပဲအကွာအဝေးမျိုးစုံကိုပြစ်ခတ်နိုင်တဲ့ပယ်ထိန်တဲ့ဒုံးကျည်တွေကိုတူလောင်ထားနိုင်တဲ့ဒီလျှို့ဝှက်မြောက်ကိုရီးယားစခန်းတွေရှိနေသေးတာကမြောက်ကိုရီးယားအနေနဲ့သူ့ရဲ့စီးဆွေးရုပ်ကိုဖုံးကွယ်ထားဖို့တန်တိတန်ချလာတာကိုကြားနေလဲလို့လဲဆက်ဖို့ပြထားပါတယ်။တကယ်တော့အမေရိကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါဆောင်ကင်ဂျွန်အန်တို့ဇွန်လတု
tap to labo to a pin seme, American and Nina is new very good, no Korea Baka, Yoti and Matima Pe, Pepcha Keva.
ဒီနေ့မရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထုံမီတာ7.5ကီလိုဟတ်1.69ရှစ်တုံးညလိုင်းထုံမီတာ19ကီလိုဟတ်15.9ချောင်းအားနဲ့လိုင်းထုံမီတာ25ကီလိုဟတ်11.69ရောကနေထုံးလွှင့်ပေးနေပါတယ်ရှင်။အင်္ဂါနေ့ညနေပိုင်းဒီနိုင်ငံကတရင်တွေကို VOE ကစက်ပြီးတော့ကြေညာပေးနေပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြေညာချက်မူတမ်းထဲမှာရခိုင်ပြည်နယ်ကဆိုးဝါးရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့တဲ့တွေကိုအပြည့်အဝအရေးယူဖို့တောင်းဆိုထားပါတယ်။ Writers သတင်းဌာနကရရှိတဲ့ကြေညာချက်မူတမ်းထဲမှာရခိုင်ပြည်နယ်အရေးဟာဆိုးရိမ်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Writers သတင်းကရေးပါတယ်။ ASEAN ကောင်ဆောင်တွေတွဲဆောင်အပြီးဒီကနေ့နောက်ပိုင်းမှာဒီ ASEAN ရာရီအလှည့်ကျောက်ဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီရှန်လွန်ကကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းကြေညာချက်ထွက်လာရင်တော့အသုံးအနှုန်းဖော်ပြချက်တွေအပြောင်းအလဲရှိနိုင်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မ ကျွန်တော်တို့ကလည်းမလေးရှားဝင်ကြီးချုပ်ကတရင်နောက်တွေကိုပြောခဲ့တာပါသူအဆိုအမြောက်အများကိုတပ်ပြစ်တဲ့အထိလူတွေကိုဖိနှိပ်နေတယ်မကာကွယ်သင့်တဲ့ကိစ္စကိုကာကွယ်ပေးဖို့ကြိုးစားနေတယ်လို့ဝင်ကြီးချုပ်မဟာဒီယာကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ 2019ခုနှစ်မှာအစိုးရကတော့ကုလသမဂ္ဂရဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုပယ်ချထားပါတယ်စင်ကာပူမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးကိုတောင်ဆန်းစုကြည်တက်ရောက်နေပြီးတော့တနင်္လာနေ့တုန်းကတော့အာဆီယံစည်းဝေးရေးနဲ့ယင်းနှိမ့်မြှုပ်နှံမှုထိပ်သီးအစည်းအဝေးမိန့်ခွန်းမှာမြန်မာနိုင်ငံမှ
ဒေါက်တာဆန်းစုကြည်အနေနဲ့စုကိုလက်ခံရရှိစေတော့ကပြောခဲ့တဲ့ယုံကြည်မှုနဲ့ခံယူချက်ကတိတွေကိုလက်တွေ့အကောင်အထည်မဖော်နိုင်ခဲ့ဘူးဆိုတာသူကိုယ်တိုင်အသိတရားရစေဖို့ရည်ရွယ်ပြီးအခုလိုလုပ်ခဲ့တာလို့လဲအမ်နက်စတီအင်တာနက်ရှင်နယ်အဖွဲ့ရဲ့ပြောခွင့်ရကဖီယိုကိုပြောပါတယ် အရင်စစ်ဆေးရလက်ထက်နှစ်ပေါင်း20နီးပါးနေရင်ကျေကျွတ်ချခံထားတဲ့ဒေါက်တာဆန်းစုကြည်ကိုစစ်ဘုတ်ချုပ်တွေဖိနှိပ်မှုကိုရှုံးမပေးဒုမထောက်ခဲ့တဲ့အတွက် နိုင်ငံတကာစံတူးထိုက်တဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တူဦးအနေနဲ့2009ခုနှစ်ကအမ်နက်စတီအင်တာနက်ရှင်နယ်ရဲ့အမြင့်ဆုံးလူ့ခွင့်ရဆုဖြစ်တဲ့အမ်ဆေဒါအော့ဖ်ကောရှာသဝတ်ယုံကြည်ချက်ဆိုင်ရာဂုဏ်သံတော်တမန်စုကိုချီးမြှင့်ခဲ့တာပါဒီစုကိုအရင်လက်ခံရရှိသူတွေထဲမှာကွယ်လွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံခေါင်းဆောင်နက်ဆန်မန်ဒဲလာပါကစ္စတန်နိုင်ငံကပည
ကျွန်တော်တို့ကလည်းဒီနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒ
ောင်းစက်ကောင်တွေကိုအမေရိကန်ရုပ်ရှင်တွေဖြစ်ထပ်ပေါ်လာစေခဲ့တဲ့မစ္စတာစတန်လီဟာမနေ့တနင်္လာနေ့မှာကွယ်လွန်သွားပါတယ်။သူကွယ်လွန်ချိန်မှာအသက်95နှစ်ရှိပါပြီ။သူဖန်တီးခဲ့တဲ့သူရဲကောင်းတွေကတော့ Spider-Man, X-Men, Iron Man, The Incredible Hulk, Thor, Black Panther နဲ့ The Fantastic Four ဆိုတဲ့စက်ကောင်တွေဖြစ်ပါတယ်။သူရဲ့ကာတွန်းစက်ကောင်တွေကိုအခြေခံပြီးရုပ်ရှင်အဖြစ်တော်များများရိုက်ကူးထုတ်လုပ်ခဲ့ရမှာလဲ။တန်းနဲ့ချီရဝင်ကလေးရရှိခဲ့ပါတယ်။တခါ Super Hero Woman ဆိုတဲ့ကာတွန်းစာအုပ်ကိုလည်း1989ခုနှစ်မှာထုတ်ဝေလိုက်ပြီးနောက်တစ်နှစ်မှာပဲ How to Draw Comics The Marvel Way ဆိုတဲ့စာအုပ်ကိုလည်းထုတ်ဝေခဲ့ပါသေးတယ်ခင်ဗျာ
။ဂျော်ဒန်မြစ်အနောက်ဘက်ဂါဇာဒေသအပေါ်အစ္စရေးစစ်တပ်ကညလုံးပေါက်၄ကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ပါလက်စတိုင်းစစ်သွေးကြွားတွေဘက်ကအစ္စရေးကို Rocket ဒုံးကြီးယာနဲ့ချီပစ်ခတ်တာကိုတုံ့ပြန်တာလို့အစ္စရေးကဆိုပါတယ်။ဂါဇာဒေသကဟာမတ်စ်အဖွဲ့နဲ့အစ္စလာမစ်ဂျီဟတ်အကြမ်းဖက်ပစ်မှတ်တွေကိုတိုက်ခိုက်တာဖြစ်တယ်လို့အစ္စရေးကာကွယ်ရေးတပ်တွေကပြောပါတယ်။ဟာမတ်စ်အဖွဲ့အနေနဲ့သူတို့လုပ်ရအတွက်အကျိုးဆက်ကိုခံရမယ်လို့လည်းဆိုပါတယ်။တင်းနယ်လာနေညားကစတင်တဲ့ Rocket ဒုံးကြီးနဲ့ပစ်ခတ်မှုတွေအတွင်းအနည်းဆုံးတယောက်သေဆုံးတယ်လို့အစ္စရေးဆဲဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆင်းမြန်မှုနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူခွင့်ရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်တုံ့ပြန်မှုတွေထွက်ပေါ်လာနေပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တိုင်းပြည်ကုန်တိုက်ခါထိခိုက်စေတဲ့လုပ်ရပ်ဖြစ်ပြောဆိုခဲ့ရပါ။အပြည့်စုံကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးမဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ဟာတချိန်ကသူ့ရဲ့ရက်တီချက်စံတန်ဘိုးတွေကိုစန့်ကျင်တဲ့လုပ်ရည်တွေကြောင့် AI ရဲ့အမြင့်ဆုံးလူခွေးစုဖြစ်တဲ့ International Ambassador of Conscience Edward နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုဏ်သူးဆောင်တန်တမန်စုကိုရုပ်သိမ်းခဲ့တာဖြစ်ကြောင်းကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရင်နဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းရမှာဒေါ်ဆန်းစုကြည်ရဲ့ရက်တီချက်ဟာလက်ခံနိုင်စရာမရှိကြောင်းဗီဒင်းအခြေစိုက် AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Kate Allen ကပြောဆိုခဲ့ပါတယ်
She was a beacon of hope in that country, but I'm afraid what's happened over the last 15 months has simply discredited her completely. And that's why we've taken our award back.
သူဟာတိုင်းပြည်ရဲ့မျှော်လင့်ချက်မရှိတဲ့ကြောင့်ဖြစ်ခဲ့ဘူးပဲလို့လွန်ခဲ့တဲ့15လအတွင်းဖြစ်ဖြစ်ခဲ့တာတွေအပေါ်သူ့အပေါ်ယုံကြည်ကိုးစားမှုလုံးဝကင်းမဲ့စရာဖြစ်ခဲ့ရတယ်လေ။ဒါကြောင့်လေသူ့ကိုပေးထားတဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။
AI ဖွဲ့ရဲ့အမြင့်ဆုံးလူခွင့်ရေးစုကိုတော့ဒီမိုကရေစီလှုပ်ရှားမှုတွေကိုဦးဆောင်မှုတွေကြောင့်နေအကျဲချုပ်ဖမ်းဆီးခံထားရတဲ့ဒေါ်ဆန်းစုကြည်ကို2009ခုနှစ်ကချီးမြှင့်ခဲ့တာပါသူဦးဆောင်ခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန့်ကတော့စုပြန်ရုပ်သိမ်းတာဟာဒေါ်ဆန်းစုကြည်အတွက်သာမကဒီမိုကရေစီရဲ့လှုပ်ရှားမှုကိုပါထိခိုက်စေတယ်လို့ဆိုပါတယ
်ဒီစိတ်တွေပြန်လေရုပ်သိမ်းရင်ဒေါ်ဆန်းစုကြည်တူဦးရဲ့ပုံကိုရေးတိုက်ခါထိခိုက်မှာမဟုတ်ပါဘူးဒီမိုကရေစီရေးမှာပါဝင်နေကြတဲ့နော်ကျွန်တော်တို့မြူသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်တွေရောပြည်သူအားလုံးရဲ့ဂုဏ်သိက္ခာကိုပါညှို့နှောင်းအောင်လုပ်ဖို့ဖြစ်မယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒါဒီဟာကျွန်တော်တိုက်ဆိုင်တာမဟုတ်ပါဘူး။စနစ်တကျစီစဉ်ထားတဲ့အစီအစဉ်ကြီးတစ်ခုရဲ့ဂွင်းစက်ကလေးတစ်ခုပဲဖြစ်ပါတယ်။သူတို့ဟာရွှေ့ပြောင်းသွားတဲ့နော်ထွက်ခွာသွားတဲ့ဘင်္ဂါလီတွေအတွက်နိုင်ငံသားဖြစ်ခုအရာရေးဆိုတာကိုဒါစနစ်တကျနော်အဖွဲ့အစည်းပေါင်းများစွာနော်နောက်ွယ်မှာအင်အားကောင်းတွေလုပ်နေတာပါအဲ့တော့ကျွန်တော်တို့ဓာရီဘူးရင်ဆိုင်မှုအတွေ့ကျွန်တော်တို့မှာညီညွတ်မှုရှိဖို့လိုပါတယ်နော်
ဒီမိုကရေစီရဲ့လူခွေအတွက်လှူရှာမှုတွေကြောင့်ထောင်ဆန်းစုကြီးကိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေပြန်ရုပ်သိမ်းနေတာဟာအခုဆိုရင်ဆယ်ကုနီးပါးရှိနေပြီဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းကနေဒါနိုင်ငံကနှစ်ထောင်ခုနှစ်ကုနစ်တုန်းကချီးမြှင့်ခဲ့တဲ့နိုင်ငံသားဂုံလူဆောင်စုကိုရုပ်သိမ်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုဟိုလိုကတ်ပြားတိုက်ကနှစ်ထောင်ဆန်းနှစ် င်ငံတကာကစုတွေပြန်ရုပ်နေတာကိုဂရုစိုက်စရာမလိုဘူးလို့မြင်ကြပါတယ်
။ပြန်သိမ်းတယ်ဆိုတာခလေးများလို့ပဲမတဲ့ငါတက်စီပြန်ပေးလို့အဲ့လိုမျိုးပုံစံနဲ့ပါလေအဲ့လိုမျိုးပုံစံဖြစ်နေတော့နော်
တိုင်းမစေပေါ့ငါမေးရနော်သူပြစီသူပြန်တိုင်းတာတိုင်းမစေဘာမှမလို့နော်
ဒါပေမဲ့လည်းအခုလိုနိုင်ငံတကာကချိမြင့်ထားတဲ့စုတွေရုပ်သိမ်းခံရတာဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့ရောတိုင်းပြည်အတွက်ပါရှက်စရာကောင်းတယ်လို့မြန်မာနိုင်ငံကစိုင်းတာကြီးလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုသက်စွေကပြောပါတယ
်ဒီလူ့ကိုယ်ရေးကာကွယ်ရေးနဲ့ဆိုတော့လူ့ကိုယ်ရေးချန်ပီယံရှီမရိုက်ချန်ပီယံဆိုတဲ့ဟာကဒီဟိုတိုင်းပြည်တွေကာကွယ်ဆွေးနွေးပြီးတော့လူ့ကိုယ်ရေးချန်ပီယံတကယ်တော့ဒီဒီအားဒီပုံမှာဒီခွင့်ရေးထူပေါက်ခံရတဲ့လူသားရေးရပိုင်ပြီးထူပေါက်ခံရတဲ့ဒီတော့ပေါ့ဒီတော့ဒီတစ်ခုပြီးတော့ဒီတော့ဖို့ပြရမယ်ဟိုကတော်ဝင်ရှိရလို့ကျွန်တော်ပြောနေတယ်ဒီအခုလေဒီလူတွေနေရာလေးကဒီတပိမောကဖွင့်လို့ပေါ့ဒီခံယူရချိန်မှာလေခရီးသားတွေလည်းပြန်သွားတာမျိုးပေါ့ဟောအချက်တွေအများကြီးရှိတယ်ထောက်ပြခဲ့တဲ့အချက်တွေအများကြီးရှိတယ်ရင်းလို့ရတဲ့အချက်တွေအများကြီးရှိတယ်ကျွန်တော်ဘက်ကနေပြီးတော့ရှက်ဖက်လို့ကျေရရှက်ဖို့ပေါ့မယ်ကျွန်တော်တိုင်းပြည်ရယ်ပုံမြင်ရတယ်ဒုက္ခရေကာကွယ်ပြည်သူသူတယောက်နေတယ်လေကျွန်တော်နေတဲ့ပုံမြင်ရတယ်ရှက်ရတယ်အဲ့လိုဒီတော့ဘာဖြစ်ကြလဲတော့တာလေဒါတော့ထိုးတဲ့အချက်တစ်ခုနေလို့ကျွန်တော်ပြောပါတယ်
မြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်တဲ့အစ်တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့စင်ကာပူနိုင်ငံအစည်းအဝေးတွေမှာဒေါက်ဆန်းစုကြည်တက်ရောက်နေချိန်မှာပဲအခုလို AI အဖွဲ့ရဲ့စုရုံသိမ်းတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေအတွင်းမှာလည်းရိုဟင်ဂျာရင်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားပါလိမ့်ရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာပါရှင်။
ရရှိရာတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစီစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုဝေးရှိမလဲ။ဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားသဟဇတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲ။ဒါမဲ့အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလို့ရတော့ရှင်ရင်းအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ Daily Line Season ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ည Daily Line Season မှာပါဝင်ဆွေးနွေးကြဖို့တက်မှန်ဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နိုင်ငံရေးနဲ့ငြိမ်းချမ်းရေးလက်ရှိလုပ်ငန်းစဉ်တွေမှာအစိုးရတက်မတော်နဲ့ RCSS SSA တို့အကြားနားလည်မှုကွဲလွဲနေတယ်ဆိုပြီးတရားဝင်နီးလမ်းနဲ့ဆက်သွားဖို့ခက်လာတာကြောင့်တီးတန့်ဆွေးနွေးသွားမယ်လို့ RCSS SSA ကပြောပါတယ်။အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးတက်ခေါ်ယူကျင်းပပြီးတဲ့နောက်ဒီလိုဆုံးဖြတ်လိုက်တာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းဝင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါနိုဝင်ဘာ10ရက်နဲ့17ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဌာနချုပ်မှကျင်းပခဲ့တဲ့အစည်းအဝေးမှာအစိုးရနဲ့ RCSS တို့ကြားသဘောတူချုပ်ဆိုထားတဲ့ပြည်နယ်ပြည်ထောင်စုအဆင့်ပြည်ခတိုင်ခမှုရစရေးသဘောတူစာချုပ်တွေနဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့တာတိကျပြန်လည်ဆွေးနွေးညှိနှိုင်းသွားဖို့ဆုံးဖြတ်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။အခုကျွန်တော်တို့ RCSS ဒီ GMCU မှာ GMCS မှာမှာရနေတဲ့အဖို့ထစ်တွေရှိနေတဲ့အနေအထားလို့ပဲမြင်တယ်လေ။ဒီလိုဖြစ်ရတဲ့အကြောင်းရင်းကလည်းအရင်ကကျွန်တော်တို့အခုနှစ်ဖက်လက်မှတ်ရေးထိုးထားတဲ့ဒ ဒီနေအဆင့်တို့ပြည်တော်စုအဆင့်အပြည့်ရဲ့သဘောတူစာချုပ်နဲ့လည်းပတ်သက်ဆက်ဆက်နေတဲ့အနေအထားရှိတယ်။အဲ့ဒီစာချုပ်အပေါ်မှာနှုတ်နှစ်ဖက်ကနေပြီးတော့ဟိုလားနားလေတဘောပေါ်မှုချင်းကမတူဘူး။ပြဿနာအဲ့ကနေစတယ်လို့မြင်တယ်လေ။ MC စာချုပ်အကောင်အထက်ပေါ်တဲ့အပိုင်းမှာနည်းနည်းအားနည်းချက်တော်တော်ရှိတာပေါ့နော်။တကယ်ဝင်နီးလာတဲ့ကျွန်တော်တို့သွားလို့မရတဲ့အနေအထားရှိတယ်။ဒါကြောင့်မို့က
ဒေတာအတွင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိသလိုတမတော်ကလည်းတစ်ဖက်သက်ဆွေးနွေးနေတဲ့အနေအထားဖြစ်နေတယ်လို့သူကဆိုပါတယ် GMC စစ်စစ်ဖွဲ့စည်းပုံတွေလုပ်ငန်းတာဝန်လုပ်ငန်းလမ်းညွှန်တွေပြန်လည်ပြင်ဆင်ဖို့လိုအပ်နေသလိုနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားတွေပါဝင်ဖို့လိုအပ်နေတယ်လို့လည်း RCSF ဘက်ကထုတ်ပြန်ထားပါတယ်ဒါပြင်သမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တောင်းဆိုထားတဲ့ဒီတောင်စုမှခွဲမထွက်ရေးတခုတည်းသောသမတော်ဖွဲ့စည်းရေးကိစ္စတွေနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ငိမ့်ကခုလိုပြောပါတယ
်ဒီတောင်စုမှမိတိခါမှခွဲမထွက်ရဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဒါ NCA ထဲမှာမပါအောင်လေဒီကိစ္စကတော့ကျွန်တော်တို့တော့ဒီ NCA အပေါ်မှာရက်တီဒီတော့ပဲဆွေးနွေးမယ်ဆိုတဲ့ပေါ်ရရှိတယ်ခုတည်းသောသမတော်ဆိုတဲ့ဟာလည်းကျွန်တော်တို့အနေနဲ့ဒီအစိုးရနဲ့သမတော်နဲ့တိတိပြေဆိုဆွေးနွေးမယ်ဆိုတဲ့အနေအထားဖြစ်တယ်လေဒါမှပဲအငင်ချင်းဖယ်လို့ရမှာပေါ့
ပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်တွေပေါ်အစိုးရသမတော်နဲ့နှုတ်နှစ်ဖက်ပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုရလပေါ်မူတည်ပြီးတော့ GMC ဆင်းဆင်းအစည်းအဝေးတွေမှာတက်ရောက်ခြင်းရှိမရှိဆုံးဖြတ်သွားမယ်လို့လည်း RCSS ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အလားတူကချင်လွတ်လပ်ရေးဖွဲ့ KIU လိုင်စာဌာနချုပ်မှလည်း KIU ဥဆောင်ပြီးတော့လူထုတွေ့ဆုံပွဲအစည်းအဝေးတွေရကျင်းပခဲ့ပါတယ်အစည်းအဝေးကျင်းပတာမပြီးစီးသေးပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့တက်ရောက်သူကိုယ်စားလှယ်သူကခုလိုပြောပါတယ်
ဒီတော့ဒီမှာခွဲမထည့်ရေးဆိုရက်တရားနဲ့တံတားပဲကပြောဆိုနေတဲ့ပန်းကိုပေါ့နော်သူကလည်းလည်းမင်းကြီးရဲ့အချင်းကြီးကတော့ဟောပြီးဆောင်းပါလေဒီတံတားကတန်ခါးကြီးရေးဆိုရက်ဆက်နေတဲ့ဒီဆောင်ပြီးဒီလိုပဲနည်းနည်းနဲ့ဆက်ပြီးတော့ဒီမှာဖြတ်သွားနေတဲ့ဒီတံပါလေးကိုဆွေးနွေးဖြစ်ပါလေ
လက်ရှိဆူရသမတော်နဲ့ NCP ရဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားဖွဲ့စည်းထားတဲ့တိကတက်ကမှုရစရေးဆိုင်ရာပူးတွဲဆောက်ရွေးကော်မတီ GMC လှုပ်ဆောင်ချက်တွေရော့ရဲလာလို့ NC လမ်းကြောင်းကိုထိခိုက်လာတယ်လို့လဲကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကအခုလိုသုံးသပ်ထားပါတယ
် GMC State ရဲ့အခမ်းအနားကဩဇာမလွှမ်းလို့သူတော်အတူတူယူရတယ်ယူနီမန်ပိုင်းကကြောက်နေအဲဒီအခမ်းအနားတွေမကြည့်လေတော့ရင်းချီမှာလက်နက်ကန်တပ်ဖွဲ့စီနှစ်ဖက်ကဘယ်လိုမှအဆင်မပြေတော့အဲ့ရဒီလိုမှခု NC ကိုဒါထိခိုက်လာတဲ့သဘောပဲ NC ရဲ့အခမ်းအနားတော့ခုကတော်တော်လေးတော့ရောက်သွားပြီဆိုရင်အမိသားတော့မြင်ရတယ်။အရာကြီးနှစ်ဖွဲ့ကဒီလက်မခံလာတော့တဲ့အဓိကသိလာ။ကျွန်တော်နာမည်ပြောရဆိုတာတခုခုဖြစ်လာတယ်ဆိုရင်သူ့မှာအခြေခံအကြောင်းပြရတယ်။အဲ့ဒါကိုပြန်သုံးသပ်စီခြင်းနဲ့ပမာဏနိုင်ငံကိုပြောပြီးတော့မှဖြေရှင်းဖို့လေမဟုတ်တော့ဖြေလျှောက်ဆက်ဖို့ဟာအယုံကြည်ရမရှိတော့ဘူးလေ။
တောင်ပိုင်းရှမ်းပြည်သမတော်နဲ့ KNUK မြို့သားစီယုံတို့ဟာ NC လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့မကြာခဏဆုတ်သလိုစည်ရေးပဋိပက္ခဖြစ်ပွားနေပါတယ်။နှစ်ဖက်သက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သုတေသနအဖွဲ့တစ်ခုဟာမြောက်ကိုရီးယားနိုင်ငံတွင်ကပဲ့ထိန်တက်ဒုံးကျည်တွေထားတဲ့နေရာပေါင်း73ခုထက်မနည်းကိုရှာဖွေဖော်ထုတ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေဆွန့်လွှတ်ဖို့အမေရိကန်ကအကြိုးပမ်းမှုလက်တလောတုံ့ဆိုင်နေရတဲ့နောက်ဆုံးအခြေအနေတရားလည်းဖြစ်တယ်လို့ VOA သတင်းတောက် Bill Gallo ကသတင်းရေးသားပေးပို့ပါတယ်။ဒီသတင်းကိုအခြေခံပြီးအသစ်တွေ့တဲ့မြောက်ကိုရီးယားဒုံးကျည်စခန်းတွေကိစ္စကိုကိုသားညွန်ဦးကပြောပြမှာပါ
။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာနျူကလ িয়ার လက်နက်တွေကိုဆွန့်လွှတ်ဖို့အလျင်မြန်စတင်လုပ်နေပြီလို့ပြီးခဲ့တဲ့ဂျွန်လတုန်းကထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်အမေရိကန်သမ္မတ Donald Trump ကပြောခဲ့ပါသေးတယ်။
When he lands, which is going to be shortly, I think.
ပြန်ရောက်ပြီးပြင်သိမ့်ပြီးကြာခင်မှာပဲဒီစီစဉ်နေစတင်နိုင်လိမ့်မယ်လို့ထင်ပါတယ
်။အခု9လကြာသွားတဲ့နောက်တော့သမ္မတ Trump ပြောခဲ့သလိုဖြစ်မလာတဲ့ပြင်မြောက်ကိုရီးယားခေါင်းဆောင် Kim ဟာလက်နက်တွေဆက်ပြီးတော့လုပ်နေတယ်ဆိုတဲ့အထောက်အထားတွေထွက်လာပါတယ်။ပက်ထင်းတက်ဒုံးကျည်တွေလျှို့ဝှက်ထားရှိတဲ့နေရာ73ခုထက်မနည်းရှိနေတယ်လို့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ The Center for Strategic and International Studies နိုင်ငံတကာမဟာဗျူဟာလိလာရေးဌာနကထုတ်ပြန်ပါတယ်။တောင်ကိုရီးယားနဲ့နေဆက်စစ်မဲ့စုံတတ်မှတ်ထားတဲ့အနီးမှာရင်အဲ့လိုမျိုးဒုံးလက်နက်တူလောင်တဲ့နေရာတစ်ခုရှိနေတယ်လို့ CSIS အဖွဲ့ရဲ့သုတေသီ Bermudas က VOA ကိုရီးယားပိုင်းအစီအစဉ်ကို Skype ကတဆင့်ပြောခဲ့ပါတယ
်။ North Korea has faced a great deal of time
မဟာဗျူဟာမြောက်တပ်ဖွဲ့လို့ခေါ်တဲ့ပဲတင်းဒုံးလက်နက်တွေအတွက်မြောက်ကိုရီးယားအနေနဲ့အချိန်ငွေအရင်းမြစ်တွေအတော်လေးကိုတုံးနေတာပါ။တောင်ကိုရီးယားမှာဖြစ်စေအမေရိကန်ဖြစ်စေ CSIS
အဖွဲ့အနေနဲ့ဆက်သွယ်ရေးဂျူရူတပ်ပုံတွေမြောက်ကိုရီးယားဘက်ကဘက်ပြောင်းခလုံလာသူတွေကိုမိမြန်ထားတာတွေအမေရိကန်စုအရာရှိတွေနဲ့ထောက်လိုင်းအရာရှိတွေနဲ့မိမြန်ထားတာတွေအပေါ်မှာခြေခံပြီးတော့ဒီအစီအစဉ်ကစားကိုထုတ်ပြန်တာဖြစ်ပါတယ်။ အစီအစဉ်မှာဖော်ပြတဲ့ဒီစကမ်းတွေမှာတာတူတာလက်တာဝီအမျိုးမျိုးဒုံးလက်နက်တွေကိုဖွက်ထားနိုင်တဲ့နေရာတွေဖြစ်တာမို့ဒါကိုကြည့်လို့ရှိရင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့စီးရေးစွမ်းပကားကိုလူသိမခံလို့တဲ့အနေထားဆိုတာပြနေတယ်လို့ CSIS အစီအစဉ်ကထောက်ပြပါရတယ်။ဒီစကမ်းမျိုးတွေမြောက်ကိုရီးယားနိုင်ငံတစ်ဖွားမှာလည်းအခု20လောက်အထိကိုရှိနိုင်ပြီးတော့အဲ့ဒီမြောက်စကမ်းတွေမှာတူလောင်ထားတဲ့ North Korea nuclear ရေးနဲ့ပတ်သက်လို့တိတိပပအဖြစ်တစုံတရာတော့ထွက်မလာသေးပါဘူး။ဒုံလနဲ့ဆန်းသက်တဲ့နေရာတစ်ခုကအတိတ်အစိတ်ပိုင်းတွေကိုတော့ဂရိတိုင်းပဲ North Korea ဘက်ကဖျက်ပြီးခဲ့ပါတယ်။အဲဒီနောက်အမေရိကန် North Korea ဆက်ဆံရေးတိတိပပကောင်းလာခဲ့တာပါ။ North Korea ဘက်ကအခုလိုမျိုးသူတို့ရဲ့ပဲထင်းတက်ဒုံတွေမစွန့်လွတ်နိုင်ဘူးဆိုတာသိပြီးတော့အံ့ဩစရာတော့မရှိဘူးလို့အမေရိကန်တန်တမန်ဟောင်းမင်တာရိုဥပါကပြောပါတယ
်။ Much of this we already know.
ကျွန်တော်တို့ရောမြတ်ထားတဲ့အတိုင်းပါပဲ။ရောက်ကိုရီးယားအနေနဲ့သူတို့ဒုံးလက်နဲ့ထုတ်လုပ်ရေးအစီအစဉ်တွေကိုဆက်ပြီးလုပ်ဖို့ရည်မှန်းထားရဲဆိုတာကျွန်တော်အသေးချာသိထားပြီးသားပါ။အမေရိကန်နဲ့ရောက်ကိုရီးယားကြားမှာဒါဟုတ်တကယ်ဆုံးသက်မဲ့သဘောထားမျိုးမရှိသေးပါဘူး
။အခုလိုတိုးတက်မှုတွေမရှိပေမဲ့သမ္မတထရမ့်ကတော့အခြေအနေတွေအပေါ်မှာအကောင်းမြင်တယ်လို့အများပြည်သူကိုပြောနေတော
့မှ We're very happy how it's going with
ရောက်ကိုရီးယားလုံဆောင်နေတာတွေနဲ့ပတ်သက်လို့ကျွန်တော်တို့သဘောကျပါတယ်။အဆင်ပြေတယ်လို့ထင်တယ်။ကျွန်တော်တို့အနေနဲ့အရင်လိုစရာဘာမှမရှိပါဘူး။
ဒါပြင်မြောက်ကိုရီးယားခေါင်းဆောင်နဲ့ဒုတိယကြိမ်ထပ်ပြီးတော့တွေ့ဆုံလို့ရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒီအတွက်လည်းစီစဉ်နေမှုတွေရှိပါတယ်။ဒါပေမဲ့လို့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံကြေးဝန်ကြီးပေါင်ပီယိုနဲ့မြောက်ကိုရီးယားကြီးတန်းခေါင်းဆောင်တူတွေ့ဆုံမဲ့စီစဉ်နောက်ဆုံးချိန်ကြတော့မှကတ်ပြီးတော့ပြတ်သွားတာကြောင့်မလို့နှစ်ဖက်ထိပ်သီးတွေ့ဖို့အစီအစဉ်ကလည်းမရေမရာဖြစ်နေပါတယ်။နှစ်ဖက်ကြီးတန်းခေါင်းဆောင်တူတွေ့ဖို့ပြတ်သွားတဲ့ကိစ္စမှာတော့ဘာအကြောင်းပြချက်မှပြီးမထားပါဘူးခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြား Season တွေကို ည9:00 နာရီကနေ 9:00 နာရီခွဲထိ Asia Set 7ဂျူရူကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။ဒီကနေ့ည9:00 နာရီကနေ 10:00 နာရီထိတင်ဆက်မဲ့ VOE Season မှာတော့ American နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဒိုက်ရိုက်လီလိုင်း Season တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။ခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင့်တေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။မီးစတဲ့လောင်ကျွမ်းခဲ့ပြီး၄ရက်အကြာမှာ Paradise မြို့ဆိုရင်တစ်မျိုးလုံးနီးပါးမီးလောင်ပြားကျခဲ့ပြီးတော့တေသလားရှင်သလားမသိရတဲ့သူယာနဲ့ချီရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်နယ်တောင်ပိုင်းကမီးလောင်မှုနှစ်ခုမှလည်းတေဆုံးသူ2ယောက်ရှိပါတယ်။အမေရိကန်တပ်တန်းဝဲရွေးကောက်ပွဲရလဒ်တွေကိုရွေးကောက်ပွဲအပြီးသတင်းတပတ်လောက်ကြာတဲ့အထိဒီရေတွက်နေခဲ့ရတဲ့အဲရီဇိုနာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ဒီမိုကရက်ကိုယ်စားလှယ်အနိုင်ရသွားပါတယ်။ဖလော်ရီဒါပြည်နယ်မှာတော့အမတ်နေရာနှစ်နေရာအတွက်မဲရီပြန်လည်ရေတွက်နေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုကိုဖြည့်ရှင်းနိုင်ဖို့အကောင်းဆုံးကနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့အမေရိကန်ဒုတမရမိုက်ပန့်ကပြောကြားလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုကဂျပန်ဈေးကွက်ထဲမှာမြတ်တာစွာရှင်ပြိုင်နိုင်ဖို့အတားအဆီးတွေမကြာခဏကြုံရတယ်လို့တိုကျိုမြို့တော်မှာဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုတမရပန့်ကပြောကြားခဲ့တာပါ။ဒီဒုတမရပန့်ရဲ့အာရှဒေသခရီးစဉ်မှာဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့အတွက်အင်္ဂါနေ့ညပိုင်းကတော့ဒီစင်ကာပူနိုင်ငံစီကိုခီးဆက်ပါတယ်။စင်ကာပူမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြေညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်ကဆိုးဝါးတဲ့ရက်ဆက်တဲ့လောရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအရေးယူဖို့တောင်းဆိုထားပါတယ်။ Writers သတင်းဌာနကရရှိတဲ့ကြေညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်အရေးဟာစိုးရင်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Writers သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲဒီနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကမကာကွယ်တင်တာတွေကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာဒီယန်မိုဟာမက်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။
တရင်ချင်းချုပ်ကိုမတ်ဆုမြတ်မုံပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမုံဖြစ်ပြီးအတန်ပန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်အင်္ဂါညနေပိုင်း VOE အစီအစဉ်တွေကို line to meter 1925ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများပါစင်အောင်ပါ
This program has come to you from the Voice of America, Washington. Thank you.